ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တိုင်းပြည်ရဲ့အရင်မြစ်တွေဆုပ်ယုပ်လာတာနဲ့စီးပွားရေးထိခိုက်မှုတွေကြောင့်မြန်မာနိုင်ငံကနေနေရဆွန့်ခွာပြေးလာတဲ့ရွန်ဂျာဒုက္ခသည်တွေကိုလုံးဝလက်ခံတော့မှာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်မူယတ်ဒရတ်စင်ကတောက်ကြံနေကပြောလိုက်ပါတယ်။ဒုက္ခသည်စခန်းတွေမှာအနေအဆားဆင်းရဲတွေအတွက်မွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံကိုဒုက္ခသည်တွေကလေတွေနဲ့တဆင့်တော့ရောက်နိုင်ဖို့အရင်ကတည်းကကြိုးပမ်းနေကြတာပါ။ COVID-19 ကာယောဂါထိချုပ်ရေးရှိပြီးသားအရင်မြစ်ဆွမ်းအားတွေအသုံးပြုရတဲ့အတွက်နောက်ထပ်ဒုက္ခသည်တွေလက်မခံနိုင်တော့ကြောင်းနဲ့မလေးရှားကိုနောက်ထပ်ဒုက္ခသည်တွေလက်ခံပေးဖို့မျှော်လင့်နေတာဟာတရားမျှတမှုမရှိကြောင်းဝန်ကြီးချုပ်ရက်စင်ကမြန်မာအပါအဝင်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံဆယ်နိုင်ငံခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ရုပ်သံဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဒီတစ်ပတ်တည်းအင်ဒိုနီးရှားနိုင်ငံအာချေဒေတာကမ်းလောင်ပင်လယ်ပြင်မှာမျောနေတဲ့ဆက်လီဒဇင်းပေါ်ကရိုဟင်ဂျာဒုက္ခသည်တရားနီးပါးကိုအင်ဒိုနီးရှားငါးဖက်သမားတွေကကယ်ဆယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်တီနိုမာဆူဒီကရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေတွေနဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါအခြေအနေတွေကြောင့်ဒုက္ခသည်တွေဟာသူတို့ရဲ့နေရာရင်းကိုမိမိစန္ဒာလျောက်ဂုဏ်သိက္ခာရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်ဖို့မဖြစ်နိုင်သေးကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စကိုအင်ဒိုနီးရှားဆူရအတွက်ဦးစားပေးကိစ္စအဖြစ်သဘောထားတယ်လို့လည်းပြောပါရယ်ခင်ဗျ